အခုလိုရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ဝိဉ္စွန့်ခွာထွက်ပြေးရတဲ့စစ်သည်ဒုက္ခတွေက9000ကျော်အထိရှိလာပြီလို့သိရပါတယ်။ရခိုင်ပြည်နယ်အစိုးရအနေနဲ့ဒုက္ခတွေဆင်းကိုအတိအကျမကောက်ယူနိုင်သေးပေမဲ့ဒုက္ခတွေရှိတယ်လို့ကြားရတဲ့အကူအညီတွေပေးပို့နေတယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဒီရခိုင်ပြည်နယ်ကစစ်သည်ဒုက္ခတွေနောက်ဆုံးအခြေအနေကို VOA သတင်းတော့ကိုသက်နိုင်တင်ပြပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်အေအေဖွင့်တဲ့မြမအစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်မြောက်ဦးကျောက်တော်မင်းပြဒူးပြီးတောင်ရတိတောင်နဲ့ပုံနေကျွန်းစတဲ့မြို့နယ်6မြို့နယ်ထဲမှာစစ်သည်တောက်ခတဲ့9000ကျော်အထိရှိလာတယ်လို့ရခိုင်တိုင်းဒေသမြို့နယ်စုများအစည်းအရုံး REC ကအတွင်းမြေမှုကိုစိုးစိုးထုံးလာကြော်ပါတယ်
အဓိကများလာတာကတော့ဒီဒူးတောင်များလာတာပေါ့နော်ဒီကတော့များလာတယ်နောက်ဒူးပြီးတောင်နောက်မြေပုံပေါ့နော်ဒီလာထွန်းမှာတော့ဒီဒီမှာရိုးချောင်းရိုးချောင်းတို့ရိုးချောင်းဖက်တွေရိုးစနစ်ဖက်တွေမှာဒီတက်ကူဒီစီပေါ့နော်နောက်ပြီးတော့ဒီဒီကောင်တက်ခမလို့ကြီးတဲ့ဆောင်မှာအရက်တွေထပ်ပြီးတာတွေကအရင်ညက်လာတာပေါ့နော်ပြီးတော့အရက်တွေကညက်သွားပြီးဒီမျိုးမျိုးပေါ်နဲ့ဒီကထောင်ကြီးကိုပြီးကြတာများပါတယ်ပြီးတော့အဲ့ဒီတော့မှလည်းဒီဒီတစ်ခါတွေကတောင်းနေရှိနေရှိနေပေါ့နော်ဒီတိုင်းပဲတက်ကူတိုင်းပြင်ထန်ပြီးတော့မှဒီညီမလုံးမြေရဲ့ကျွန်တော်ကိုယ်လေးတော်လည်းအဖြစ်ရဲ့မဲ့ကြည့်တာလည်းပြီးတော့မလို့အောင်လောကတော့ခဲ့တော့ပေါ့လေဒါကြောင့်အခုကျတော့မြန်မာပြည်ကြီးဒါနဲ့အခုဒီဒီရစတဲ့ဘလောက်ကတော့9000နဲ့ဆိုဒီပါပဲ
လက်ရှိရှင်မှာလည်းရသေးတော်မျိုးနေနဲ့နေပုံမျိုးနေတွေမှာတိုက်ပွဲတွေဇက်တိုက်ဆိုတို့ဖြစ်ပေါ်နေတာကြောင့်စီဝေးဒုက္ခတွေများလာတာလည်းဖြစ်ပါတယ်။နေပုံမျိုးကိုထွက်ပြေးတိမ်းဆောင်လာကြတဲ့စီဝေးဒုက္ခတွေကိုတော့နေပုံမျိုးပေါ်ကဘုံကြီးကျောင်းတွေမှာနေရာချထားပြီးအခက်အခဲတွေနေရင်ဆိုင်နေရတယ်လို့နေပုံမျိုးနေလုံးဆိုင်ရာစီဝေးဒုက္ခတွေကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးအောင်မြင့်သိန်းကပြောပါတယ်။
အမှားတော့ချောင်းရှိပါသေးတယ်။သူကလည်းလည်းဆိုတော့အခုကျွန်တော်တို့မြန်မာပြည်နယ်အောင်ဆိုတော့ဘုံကြောင်းပါလေ။နောက်ပြီးတော့ဒီမင်္ဂလာတောင်ကျောင်းဆိုရဲပါလေ။နောက်ပြီးတော့ဝီစီတာရာမအကျောင်းတိုက်။နောက်ပြီးတော့ဒီညပြည်မှန်အကျောင်းတိုက်ယူပြီးအကျောင်းတိုက်လေးခုမှာဆွေးဟိုအမြဲချပေးထားပါလေ။ဒီကတော့အများကြီးပေါ်စားလို့ဆိုတော့သူတို့ကအင်ဂျင်နီယာစားတာတောက်တာကတော့ဒီမှာရှိတာလေးနဲ့တော့စားတာပေါ့ဗျာ။
ရခိုင်ပြည်နယ်တွင်းကစီဝေးဒုက္ခတွေတွင်လည်းပတ်သက်ပြီးတော့ရခိုင်ပြည်နယ်စိုးရအဖွဲ့အနေနဲ့ကူညီဆောင်ရွက်ပေးနေတာတွေရှိတယ်လို့ရခိုင်ပြည်နယ်စိုးရအဖွဲ့ပြောခွင့်ရစေပင်တာယာရေးဝန်ကြီးဦးဝင်းမင်းကပြောပါတယ
်ကျွန်တော်တို့စီစက်ကြော်ကြီးတော့ကြောက်ကြီးဒီတနေရာမှာပဲစီရမှာဒီဘလောက်ရောက်ရှိရလို့ဒီကြောက်ရလို့ရှိမှာကျွန်တော်တို့ကဒီထောက်ပံ့ပေးနေတာပဲအဲဒီလိုကျင်းကြရတော့ပို့ပြီးတော့လိုတယ်ပေါ့နော်အဲအုပ်စုရဲ့အဖွဲ့နဲ့နေနေတော့အဲလိုမျိုးပြောရလို့ရှိတော့ကျွန်တော်တို့တက်တာဟောပါမှုပြပေးရပါမယ်
။လက်ရှိမှာစီဗီဒုက္ခတွေကိုနိုင်ငံတကာကြက်ချင်ဒီဖွဲ့ ICRC နဲ့ကမ္ဘာစံနှုန်းရခအစီအစဉ် WFP တို့ကအဓိကကူညီပေးနေတာဖြစ်ပြီးတခြားပြည်တွင်းရပ်ပယ်ဖွဲ့စည်းတွေကလည်းကူညီပေးနေတာတွေရှိပါတယ်။ပြည်ထောင်ရပ်ပိုင်းကလည်းရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်နေရာဆုံးခေါ်နေရတဲ့စီဗီဒုက္ခတွေအတွက်မြန်မာတပ်မတော်ဘက်ကလည်းအလူငွေကြက်သိန်း5000လူတန်းခဲ့ပါတယ်။အခုလိုစီဗီဒုက္ခတွေတဲ့တပ်ဖက်ကလူတန်းထားတဲ့အလူငွေတွေကိုတော့အခုလိုစစ်သည်ဒုက္ခတွေတဲ့အတွက်တပ်ဖွဲ့ကလူဒန်းထားတဲ့လူငွေတွေကိုဘလို့ဆောင်ရွက်သွားမလို့ဆိုတာကိုတော့အသေးစိတ်မဆွေးနွေးရသေးဘူးလို့ရခိုင်ပြည်နယ်စိုးရအဖွဲ့ကပြောဆိုခဲ့ပါတယ်